ရုရှားသမ္မတပူတင်ဟာအမေရိကန်နိုင်ငံ၏အကွဲအပြဲကိုပေါင်းစည်းပေးတဲ့အင်အားတစ်ရပ်ဖြစ်လာနေသလားဆိုတဲ့မေးခွန်းကိုအမေရိကန်စံတော်ချုပ်ဒီနေ့ညမှာတွတ်တော်မှာပြောကြားမဲ့သမ္မတဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမေးခွန်းမှာတွေ့ကြရမှာဖြစ်ပါတယ်။ COVID-19 ကပ်ဘေး2021 January 6ရက်တွတ်တော်ကိုဝင်သိမ်းကြတဲ့ပုံကမှုတို့နဲ့ပတ်သက်ပြီး Republican Party နဲ့ Democrat တွေကြားအကွဲကြီးကွဲပြားနေချိန်မှာအမေရိကန်နိုင်ငံရဲ့အတွက်ရုရှားကျူးကျော်စစ်ကိုခုခံနေတဲ့ Ukraine ဟာရှာချပါပါဘုံသဘောတူညီတဲ့အခြေခံပြဖြစ်လာခဲ့တာပါပါတီနေရာလုံးကသမ္မတကိုထောက်ခံကြတာကိုနိုင်ငံတော်အခြေပြမိန်ကွန်းပြောတဲ့အခါတွေ့ရလိမ့်မယ်လို့ထင်ကြောင်းဒီမိုကရက်လွတ်တော်အမတ်ခရစ်စ်ကူးန်းကပြောပါတယ်ဒီချိန်မှာတော့ကျွန်တော်တို့အားလုံးအတူတကွပါပဲဘာလို့တင့်တယ်ဆိုတာကျွန်တော်တို့အတူတကွဆုံးဖြတ်ကြရမှာပါလို့ Republican Party ရဲ့အထက်လွတ်တော်ခေါင်းဆောင်လည်းဖြစ်မြန်မာရေးကိုတက်တက်ကြွကြွဦးဆောင်ထောက်ခံသူလည်းဖြစ်တဲ့ Mitch McConnell ရောပြောပါတယ်အာဖဂန်နစ္စတန်ကနေတရောတော်ဘာဝယုံတုတ်ကဆုတ်ခွာခဲ့တဲ့မူဝါဒကပူတင်ကျူးကျော်ဖို့တကားဖွင့်ပေးခဲ့တယ်လို့မိုက်ခွန်နဲ့ကသမ္မတဘိုင်ဒန်ကိုဝေဖန်ခဲ့မှုပါတယ်ဒီနိုင်ငံတော်အခြေပြမိန်ကွန်းမှာအမေရိကန်သမ္မတတွေဟာတိုက်ပြည့်ရဲ့အခြေအနေတွေနဲ့သူတို့ရဲ့မူဝါဒတွေကိုလွတ်တော်ကနေတဆင့်ဒီတိုင်းတစ်ကြီးလုံးကိုပြောကြားလေရှိတယ်